မလေးရှားပျောက်ဆုံးလေယာဉ်ကိုရှာဖွေရမှာကောင်းကင်ဂျိုရုဓာတ်ပုံတွေအခန်းကဏ္ဍဟာတိတ်ကိုအရေးပါပါတယ်ဒီကောင်းကင်ဂျိုရုကနေဓာတ်ပုံရိုက်ယူတာနဲ့အချက်လက်ရှာဖွေတာတွေကို NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုမေးမြန်းပြီးပြောပြပေးမှာပါ
ဒီနေရာမှာထောင်လိုင်းရေဂျူရူတွေကအတုံးဝင်တာပေါ့ဟိုဒီမတိုင်ခင်ပေါ့နော်1960ခုနှစ်လောက်ကအမြင့်ပေ9000လောက်ကပြန်နိုင်တဲ့စစ်လီမြန်တွေကိုတုံးတယ်ဟိုအဲ့ဒီအချိန်ကအမေရိကန်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ကျူဘာအရေးအခင်းဖြစ်တာလေရုရှားနိုင်ငံရဲ့မဟာမိတ်နိုင်ငံဖြစ်တဲ့အဲ့ဒီကျူဘာမှာသူတို့အဲ့ဒုံးကြီးတွေဘယ်မှာထားလဲဆိုတာကို YouTube ဆိုတဲ့ကင်းတောက်လီမြန်နဲ့ဓာတ်ပုံရိုက်ပြီးတက်တည်ပြခဲ့တယ်လေကဘာဦးအရင်တုန်းကဂျူဒုကင်မရာတွေစတုံးတာကအခုကျွန်တော်တို့ iPhone တို့ digital camera တွေရိုက်တဲ့ကင်မရာတွေမပေါ်သေးဘူး1960-90လောက်ကဖလင်လိတ်ကိုတုံးရတယ်အဲ့တော့ဖလင်ရိုက်ပြီးလို့ရှိရင်ဂျူဒူကနေပြီးတော့မှကဘာလီဒူတဲကိုအဲ့ဒီဖလင်လိတ်ကိုပြစ်ချလိုက်ရတာကဘာလီဒူတဲလည်းရောက်တော့သူကလေဒီနဲ့ဖြန့်လိုက်တယ်လေဒီနဲ့တဖြည်းဖြည်းကျလာတဲ့အချိန်မှာလေမြန်းနဲ့ဖန့်ယူတာတခါကြီးကျလို့ရှိလို့ရှိရင်လည်းသူကတမုတ်တရားတဲ့အထိပြစ်ချလိုက်တယ်ရောက်ပြီးတဲ့အခါတင်းပေါ့နဲ့သွားဆဲဖလင်လိတ်ကိုအမှောင်ကန်းထဲမှာစိတ်ဆေးပြီးတဲ့အခါကျပုံကြီးချဲ့ပလိုက်ရတာပုံကြီးချဲ့လိုက်ပြီးတဲ့အခါကျတော့မှအသေးစိတ်ကြည့်လို့ရတယ်ပေါ့
အဲ့လိုမျိုးလင်းမြန်ပေါ်ကနေပြီးတော့ဖလင်လိုက်ကိုပြစ်ချတာဘယ်နှစ်ခုနှစ်လောက်ကလဲ
အဲ1980လောက်က60နဲ့80ကြားလောက်ကပေါ့နော
်ဘယ်ချိန်လောက်မှစပြီးတော့ဒါမျိုးနီးကိုတုံးစရာမလိုတော့ဘဲနဲ့ပို့ပြီးတိုးတက်လာတဲ့အဆင့်ရောက်လာတာ
အဲ1985လောက်ကြတဲ့အခါကျတော့ UU ကင်မရာတွေအစား digital ကင်မရာတွေပေါ်လာပြီလေ85-90လောက်ဆိုတဲ့အခါကျအဲ့မှာဂျူဒူတွေထဲမှာပထမဦးဆုံးဒီကင်မရာတွေစပြီးတော့တုံးတာပဲလွတ်တင်လိုက်တဲ့ဂျူဒူတွေမှာကင်မရာမှန်ဘလူးကြီးလေအသေးစိတ်မြင်ရလေပေါ့နော်ဖလင်လိတ်အရွယ်အစားကအခုအချိန်မှာတော့ digital camera နဲ့ပုံရိပ်ကို CCD ဖလင်ချက်ပေါ်ဘလောက်ကြီးလဲဆိုတဲ့ဟာပေါ်မူတည်တယ်ဒီအလင်းရောင်လှိုင်းလေးရလဲထက်တွေ့ရတာပေါ့လွယ်လွယ်ပြောလိုက်ရလို့ရှိရင်6ပေလောက်ရှိတဲ့မှန်ဘလူးရဲ့အေးခံထားတဲ့ megapixel digital camera နဲ့ထားတဲ့ဂျူဒူကိုကဘာပတ်လမ်းကြောင်းကဘာမြေမြန်းတစ်ဖြင့်အထက်မိုင်4-5ရာလောက်ကရိုက်ရင်တောင်မှ6လက်မလောက်ကိုဘာပုံလဲဆိုတာကိုလှမ်းပြီးမြင်ရတယ်
။ကောင်းခင်ဂျိုရူကနေပြီးတော့ရတဲ့ပုံတွေကိုဒါကဘာလဲဆိုတာကိုဘသူတွေက identify လုပ်လဲဒီဓာတ်ပုံပေါ်မှာမြင်ရတယ်လို့ပဲသူတို့မြင်ရတာလား။ဒါမှမဟုတ်တခြားနီးလန့်နေနဲ့တွက်ချက်ပြီးတော့ပြန်ပြီးတော့တွက်ရတာလားနည်းနည်းသိကြတယ
်။အသေးစိတ်သိကြတဲ့အချက်ပေါ်မူတည်ပြီးတော့ဂျိုရူကနေပြီးတော့ဖြတ်ပြီးကြည့်နေတယ်ဆိုပါလို့နော်။အဲ့တော့လေမြန်ဖြစ်နေတဲ့တမုတ်တရားတွေကိုကြည့်လိုက်တဲ့အချိန်မှာအဲ့ဒီမှာတမုတ်တရားတွေမှာမုံတိုင်းရှိတယ်။နှင်းကြနေတယ်တိမ်နေဖုံးနေတယ်ဆိုလို့ရှိလို့ရအောက်ကသေးသေးကွဲကွဲမမြအောင်လေဒါပေမဲ့အနီးအောက်ရောင်ကြီးနဲ့ပြည့်တဲ့အခါမြင်လို့ရတယ်ကင်မရာတွေပေါ်လာပြီအဲ့လိုတိမ်နေဖုံးနေတာကိုပဲရိုက်လိုက်အောင်တော့ဒီတိမ်နေဖုံးနေတဲ့တိမ်ရဲ့ဟာကိုနောက်ခံနေကိုဆွဲထုတ်လိုက်တဲ့ကွန်ပျူတာရဲ့တွက်ချက်တဲ့ software နဲ့ဆွဲထုတ်လိုက်တဲ့အခါကြလို့ရှိရင်ပုံကိုကြီးကြီးလင်းလင်းတန်တန်မြင်ရတာပေါ့
အခုလောလောဆယ်ကောင်းကင်မှာလွတ်တင်ထားတဲ့ဂျိုရူတွေကဘလောက်လောက်ကြီးလဲ
ကအသေးစားလေးအရွယ်လောက်ရှိတယ်တချို့ဂျိုဒူးတွေကကင်းထောက်ဂျိုဒူးတွေထောက်လန်းရေးဂျိုဒူးတွေပါတယ်ဆိုလို့ချင်းကင်မရာတွေအများကြီးလက်တက်ရတယ်မှန်ဘလူးကြီးတွေကလည်းအရန်ကောင်းပြီးတော့အရန်ကြီးတဲ့အတွက်သူ့ရဲ့အလေးချိန်ကကားနှစ်စီးစာလောက်၃ဒံလောက်လေးပါတယ
်ကောင်းကင်ဂျိုရူးကနေပြီးတော့ဘယ်နေရာလောက်မှာကဘာကိုပတ်နေတာပါလဲ
ကဘာလေးတူအပြင်မှာမိုင်300-500ကျောက် low earth orbit လို့ခေါ်ပါတယ်အဲ့ဒါကပပလန်းကြောင့်အနိုင်မှလွတ်တင်ထားပြီးတော့တနာယီမိုင်1000လောက်နဲ့ပြန်ပြီးတော့လှည့်ပတ်နေတာပ
ါဒီ ISS နိုင်ငံတကာသုတေသနစခန်းလွတ်တင်ထားတဲ့နေရာတွေပို့ပြီးတော့မြင်တာပေါ့
အပြင်းနဲ့ ISS အခုတင်ထားတာမိုင်200-300ကျားပဲရှိတယ်အခု low earth orbit ဆိုလို့ရှိရင်မိုင်300-500ကျားမှရှိတယ်ဒီပေါ့နော် high altitude orbit ပေါ့မိုင်2000-3000ကျားမှရှိတဲ့ဟာတွေကအဲ့ဒီပတ်လန်းကြောင့် clock orbit လို့ခေါ်တဲ့ Arthur H.C. Clarke ဟိုသိပ္ပံပညာရှင်ကလွန်ခဲ့တဲ့အနှစ်50တရာလောက်ကတွက်ပြပါတယ်ဂျိုဒူးတစ်ခုကိုပစ်ထည့်လိုက်လို့ရှိရင်ကဘာနဲ့သူနဲ့အကိုက်လဲပြီးတော့သူကသွားနေမယ် stationary orbit လို့ခေါ်တယ်အဲ့ဒါကြောင့်ကဘာပေါ်မှာ satellite ဂျူဒူးတွေဆက်သွယ်ရေးဂျူဒူးတွေကိုအဲ့ဒီမှာအများသောအဖြစ်ထားပါတယ်အဲ့လို2000ကျော်လောက်မှာတနအီကိုမိုင်1000နဲ့2000ကျားလောက်မှာပြန်နေတဲ့ဂျူဒူးတွေနဲ့ဒီကဘာရဲ့လယ်နှုန်းနဲ့ kait နေတဲ့အတွေ့အဲ့ဂျူဒူးကနေပို့တဲ့ဗီဒီယိုတွေတည်င်းနေပါတွေကိုကြည့်ဖို့အိမ်မှာထည့်ထားတဲ့ဆက်လောင်းတွေကိုရွှေ့စရာမလိုဘူးလေအဲ့လောက်အမြင့်ကြီးကိုထားပြီးတော့ကြည့်လို့ရှိရင်တနေရာတည်းကိုတော့လှမ်းမြင်ရတယ်ဒါပေမဲ့အဲ့လောက်မြင်လွန်အကြည့်တဲ့အခါကျတော့လေအသေးစိတ်မမြင်ရပြန်ဘူးဒါကြောင့်မိုင်200-300လောက်မှာဒီထောက်လန်းရေးဂျိုဒူးတွေကိုတင်ထားတာပ
ါထောက်လန်းရေးဂျိုဒူးတွေကသူ့နိုင်ငံနဲ့သူတွားနေတယ်ဆိုတော့ချင်းချင်းထိမှုခိုက်မှုတွေရောအဲ့ဒီမှာဖြစ်တတ်ပါသလား
အာဖြစ်နိုင်ပါတယ်အဲ့ဒါကြောင့်အမေရိကန်နိုင်ငံမှာပြစ်တင်ထားတဲ့ထောက်လန်းရေးဂျိုဒူတွေတခြားဂျိုဒူတွေစက်မှုလုပ်ငန်းရှင်တွေကနေပြီးတော့တင်ထားတဲ့ဂျိုဒူတွေရှိတယ်ပြီးတဲ့ခါကျလေယာဉ်စိုက်ပျိုးအတွက်လေးလာတဲ့ဂျိုဒူတွေရှိတယ်အဲ့တော့တလုံးနဲ့တလုံးမတိုက်မရောသူအမြင့်ကွာဝေးဘလောက်မှရှိရမယ်ဘယ်နေရာနေဘလို့ပြစ်တင်မှရမယ်ဆိုတဲ့ဟာတွေကိုနိုင်ငံတိုင်းကတွေ့ချက
ီကနေပြီးတော့အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့အပျက်စီးအဆအနာတွေကိုရိုက်ယူမယ်ဆိုလို့ရှိရင်မှန်ကန်နိုင်မှုအနေထားဘယ်လောက်လောက်ရှိပါလဲ
။အဲ့ဒါကတော့လေဂျိုဒူးတစ်လုံးနဲ့ကနေရိုက်တာမဟုတ်ဘူး။ကျူတူတွေအများကြီးကနေရိုက်တာနောက်ပြီးတော့နိုင်ငံပေါင်းစုံကလည်းရိုက်ကြတယ်လေသူတို့ရိုက်တဲ့ပုံတွေကိုဒီစစ်တပ်ဌာနဒါမှမဟုတ်လေကြောင်းဦးစီးဌာနတို့သိပ္ပံဌာနနေရာနေ pattern recognition နဲ့ဒီပန့်စင်လိုက်ပြီးတဲ့အခါကျပြန်ပြီးတော့စီစေးရပါသေးတယ
်ပုံတွေကိုတွက်ချက်တာမှာအချိန်ဘယ်လောက်လောက်ပေးရပါလဲ
အသေးစိတ်ရိုက်တဲ့ကင်မရာဆိုလို့ရှိရင်သူကဟိုကျွန်တော်တို့ iPhone တို့ဘာလို့ဆိုလို့ရှိရင် 4 megapixel 8 megapixel လောက်ပဲရှိတယ်ဒီဂျိုတူတွေမှာတင်ထားတဲ့ဟာ megapixel 50ကနေ100လောက်ရှိလောက်ကြီးပါတယ်အဲ့တော့အဲ့လောက်ရှိတဲ့ဟာကိုရိုက်လိုက်တဲ့ပုံတိုင်းပုံတိုင်းကတောက်လျှောက်ရိုက်နေရပြီးသူ့ကိုပြန်ပြီး process လုပ်ဖို့ခုနလို pattern recognition နဲ့ပြန်လုပ်ဖို့အတွက်ဆိုလို့ရှိရင်ပိတ်မြန်တဲ့ computer တွေနဲ့သုံးပါတယ်ဟို create တို့ပါလို့ဟို computer မျိုးပေါ့နော်အဲ့ဒါနဲ့တွက်လိုက်တဲ့အခါကျလို့ရှိရင်နိုင်ပိုင်းတွဲမှာကိုအဖြေရပေါ်တာပေါ့နော်တချို့ဟာကြီးကြလို့ရှိချက်ချင်းကိုရနိုင်ပါတယ
်ဒီဂျိုရုတပ်ပုံတွေကတကယ်လို့ပေါ့နော်လင်းမြန်ပြန်နေတယ်ဆိုလို့ရှိရင်လင်းမြန်နောက်တစ်စီးရဲ့အောက်မှာအရိတ်ကိုခိုးပြီးတော့သွားနေတယ်ဆိုလို့ရှိရင်ဒါဘယ်ရလဲဆိုတော့သူတို့တွက်လို့မရဘူးလို့ပြောပါတယ်
။ဟုတ်အမြင့်ကကဘာအထက်မိုင်300နဲ့900ကျားလောက်မှာရှိတယ်လေ။လေမြန်ကအနည်းကလေမြန်ဆိုတာ9မိုင်လောက်အတွင်းမှာရှိတယ်ဆိုပါလို့နောက်လေမြန်တချို့လေမြန်တိုက်လေမြန်နေဆိုလို့ရှိရင်ဂိုက်900လောက်မှာတင်ကိုကပြန်နေတာဟိုဘက်တိဘက်အဲ့ဆိုတဲ့အခါကျပိတ်လုတယ်ဆိုတာပဲတို့လေပြဒီနေရာရောက်နေဒီနေရာကိုဆန်းရိုက်ချီဆိုပြီးတော့သူကဂျိုဒူးကိုလှမ်းအကြောင်းကြားတယ်အဲ့တော့နောက်လေပြန်တစ်ခုကလည်းပိတ်လုတယ်ဆိုလို့ရှိရင်ဘယ်သူကပိတ်လုတာချက်ချင်းမသိတိုင်ဘူးအဲ့ဒါကြောင့်နေရာအတိအကျကိုသိဖို့ခက်တယ်ဆိုတာအဲ့ဒါကိုပြောတာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ